ရှမ်းပြည်နယ်မြောက်ပိုင်းတအောင်းပြည်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တရန်လန်လေးထိန်းချုပ်ထားတဲ့နယ်မြေဖြစ်တဲ့နောင်ချုံမြို့ကိုစစ်ကောင်စီကဒီကနေ့မွန်လွဲပိုင်းမှာလေကြောင်းကနေပုံကျဲတိုက်ခိုက်ပါတယ်။အဲ့ဒီပုံကျဲတိုက်ခိုက်မှုအတွင်းမှာတော့အနည်းဆုံးရသားတဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကVOA ကိုပြောပါတယ်ထိခိုက်ဒဏ်ရာရတဲ့သူကတော့ခုနှစ်ဦး ို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်
။အောင်မြတ်သားလွတ်မြောက်ရေးတပ်မတော် TNLA ထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကလေကြောင်းကမကြာခဏတက်ခိုက်တာတွေရှိခဲ့ပေမဲ့ဒီနှစ်စန်းဇန်နဝါရီလမှာတော့အခုဒီချိန်ဟာပထမဆုံးအချိန်လေကြောင်းကတက်ခိုက်လာတာပါ။ TNLA ပြန်ကြားရေးတာဝန်ခံလွေရည်ဦးကဒီနေ့လေကြောင်းကတက်ခိုက်တဲ့အခြေအနေ VOE ကိုအခုလိုပြောပြပါတယ်
။ဒီနေ့လည်းတနားရီဝင်းချင်းမှာအစိကကြီးကနောင်ချိုမြို့ကိုလာရောက်ပုံကျဲတိုက်ခိုက်ခဲ့တယ်။အဲဒီပုံကျဲတိုက်ခိုက်မှုကြောင့်အရတားတဦးတေဆုံးပြီးတော့မှနှစ်ဦးထိခိုက်ဒဏ်ရာရပါတယ်။ပြီးတော့နေအိမ်နဲ့အခြားဆိုရယုံတွေလည်းထိခိုက်ပျက်စီးသွားတာရှိပါတယ်။ဟုတ်ကဲ့။ဟုတ်ကဲ့ဒီနေ့ကတော့နောင်ချိုမြို့နယ်အဒီစီပင်ယုံနယ်ထွေအုပ်ယုံမှာကြာတာဖြစ်ပါတယ်။ဒီလာသူမှာတော့နောင်ချိုဘက်ကိုဘုံကျဲတိုက်ခိုက်တာတော့မတွေ့ရဘူး။အကြောင်းမဲ့ဘက်မှာတော့ဘုံကျဲတိုက်ခိုက်တာမျိုးတွေရှိပါတယ်။ဟုတ်ကဲ့
။ဒီတိုက်ခိုက်မှုဟာကျက်တိုက်လက်ရင်နဲ့ဘုံနှလုံးကျဲချခဲ့တာဖြစ်ကြောင်းလဲ TNL ကသတင်းထုတ်ပြန်ထားပါတယ်။နောင်ချိုမြို့ဒေသခံတဦးကတော့ဘုံကျဲတိုက်ခိုက်မှုအတွင်းထိခိုက်သူအနည်းဆုံး9ဦးခန့်ရှိခဲ့ပြီးသူတို့ကိုလာရှိုးဆေးရုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်။
ကျွန်တော်ဒီအပိတရေရင်းကားပြရဆိုရင်ဒီဘုံဒီဘုံရှိရင်ဒီမှာတော့ပူတာတော်များတယ်လို့ပြောတယ်။အနည်းဆုံး9ယောက်6ယောက်လောက်ပဲရှိနေကြ။ဒီတဲ့တယောက်စုဟိုကပေါင်ထင်းပေါက်ပြီးပဲ။ပြီးရင်တောက်ကျက်တာရောပါရောဒီအများသောခမီးသွားတွေဖြစ်လာများတယ်ကြ။တ
က်လေရင်နဲ့နှစ်ကြိမ်လာရောက်ပြီးပေါင်900ဘုံတွေကျဲချခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တိကျအတည်ပြုနိုင်တာတော့မရှိသေးပါဘူး။စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။TNL တအောင်တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေကတော့စစ်ကောင်စီနဲ့အပြည့်ရဆဲရေးဆွေးနွေးဖို့အသင့်ရှိကြောင်းပြီးခဲ့တဲ့နှစ်နိုဝင်ဘာလ25ရက်နေ့မှာထုတ်ပြန်ကြေညာထားပါတယ်။ဒါပေမဲ့အခုချိန်ထိတော့နှစ်ဖက်တွေ့ဆုံဆွေးနွေးမဲ့အခြေအနေကထူးခြားမှုမရှိသေးဘူးလို့ TNL ပြန်ကြားရေးတာဝန်ခံကပြောပါတယ်
။ဟုတ်ကဲ့လက်ရှိချိန်ထိကတော့စစ်ကောင်စီနဲ့ဒီနှစ်ဖက်တွေ့ဆုံဆွေးနွေးနိုင်တဲ့အခြေအနေမျိုးတော့မတွေ့ရသေးဘူးပေါ့နော်။လူကြီးတွေကလည်းဘာမှညင်ကြတာတော့မတွေ့ရသေးဘူး။ဟုတ်ကဲ့
လောလောဆယ်မှာတော့နောင်ချိုမြို့နယ်တောင်ခမ်းနဲ့နောင်ချိုပြင်ဦးလင်ကြားကအုံမတိရွာဘက်တွေမှာစစ်ကောင်စီနဲ့ TNLA ကြားစီရေးတင်းမာနေစေရှိနေပါတယ်။ဒီရဲ့ပိုင်းမှာပဲ TNLA ရဲ့မဟာမိတ်ဖြစ်တဲ့ကိုကန့် MNDAA ဟာစစ်ကောင်စီနဲ့အပြည့်ရဆဲရေးသဘောတူညီချက်ရရှိကြောင်းပြည်နယ်ငကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီအပြည့်ရရေးသဘောတူညီချက်နဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ MNDAA ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။